ဩစတြေးလျနဲ့နယူးဇီလန်ဘဏ်လုပ်ငန်းကုမ္ပဏီဖြစ်တဲ့ ANZ ဘဏ်ဟာသူ့ရဲ့လုပ်ငန်းတွေကိုရပ်ဆိုင်ပြီးမြန်မာနိုင်ငံကနေလာမယ့်နှစ်တွင်ပြန်လည်ထွက်ခွာဖို့စီစဉ်နေတယ်လို့အင်ကာနေမှာကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်ပါတယ်။လုပ်ငန်းလုံဆောင်မှုတွေမှာရှုပ်ထွေးခက်ခဲမှုတွေရှိလာနေတဲ့အတွက်မြန်မာနိုင်ငံကနေပြန်လည်ထွက်ခွာဖို့စီစဉ်နေတာဖြစ်တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဘဏ်လုပ်ငန်းဆက်လုပ်ကြမယ်ဆိုရင်လက်ရှိသတ်မှတ်ထားတဲ့စည်းမျဉ်းတွေအတွင်းလိုင်းနာဆောင်ရွက်မှာဖြစ်ပြီးငွေချေးငှားတဲ့လုပ်ငန်းတွေမှာလည်းတမူကွဲပြားတဲ့ဘဏ်လုံထုံးလုံနည်းတွေနဲ့လှုပ်ဆောင်မှာဖြစ်တဲ့အတွက်လုပ်ငန်းတွေကိုရပ်ဆိုင်းမှာဖြစ်ကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဘဏ်လုပ်ငန်းတွေနိုင်ငံသားငွေချေးဆိုင်ရာစည်းမျဉ်းသတ်မှတ်ချက်တွေကိုပြင်ဆင်တာတွေလုပ်ခဲ့တဲ့အတွက်နိုင်ငံတကာကုမ္ပဏီတွေအနေနဲ့အခက်အခဲကြုံခဲ့ရပါတယ်။ဒါ့အပြင်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံကိုအနောက်တိုင်းနိုင်ငံတွေကပိတ်ဆို့အရေးယူတာတွေရှိသလိုမြန်မာနိုင်ငံကတရားဝင်ငွေကြေးလုပ်ငန်းတွေကိုကောင်းမွန်စွာနှိမ့်နှင်းကြိုင်ခြင်းမရှိတဲ့အတွက်ဆိုကပြီးခဲ့တဲ့လတဲ့တုန်းကနိုင်ငံတကာငွေကြေးလုပ်ငန်းစောင့်ကြည့်ရေးအဖွဲ့ FATF ကမြန်မာနိုင်ငံကိုနာမည်ပြစီရင်သွင်းခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကိုလင်းစီတင်ပို့တဲ့ကုမ္ပဏီတွေနဲ့ငွေကြေးအလွှဲပြောင်းရှိခဲ့တဲ့မှတ်တမ်းတွေပေါက်ကြားလာခဲ့ပြီးနောက် ANZ ဘဏ်အပေါ်မြန်မာအရေးလှုပ်ရှားသူတွေကဖိအားပေးတယ်လို့လည်းဩစတြေးလျနိုင်ငံ ABC သတင်းဌာနကပြောဆိုခဲ့ပါတယ်။